Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ10ရက်ကြာတာပတိနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်သက်ပါဒီမနေ့ခင်သတင်းတွေကိုကိုစံမိုးဝင်နဲ့အတူချင်ညာပေးပါပါ။အမေရိကန်မှာလာမယ့်အစိုးရတဲ့အဖွဲ့အတွက်ရွေးချယ်မှုတွေလုပ်နေရမှာအမိမြေကာကွယ်ဆိုင်ရာအတွက်ရေးတဲ့အငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်ရီကိုရွေးချယ်လိုက်ပါတယ်။ Syria နိုင်ငံက IS တွေ့ကြောက်အဖွဲ့မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေကြပါပြီ။အင်ဒိုနီးရှားမှာလူပေါင်း100နီးပါးတေဆုံးခဲ့တဲ့ငလျင်တန်းကြောင့်အာချဲဒေသအတွက်သတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦ
းကောင်းပါပြီရှင်ဒီမနေ့မှာတော့ဒီတိုင်းရင်းသားလက်နက်ကင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့တွေဖြစ်ရှမ်းပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့ပေါ်တိုင်းရင်းသားအဖွဲ့စည်းတွေရဲ့တုံ့ပြန်ခြင်းနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
နဲ့လွတ်တာနဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတက်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်တို့မယူဆဘူးဒါပေမဲ့ကျွန်တော်ထင်ကတော့တနဲ့တချို့အရင်ကတော့ USC
ကချင်မဟာမိတ်အဖွဲ့ကကိုဂမ်ဆန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းနဲ့တူအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ပလဲစိတ်ကန်ကိုဂျပန်တွေကအလစ်အငိုက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နှစ်အကြောင်းပြင်သောရရှင်တွေကိုလည်းတည်တခြင်းပုံနဲ့လည်းဖျော်ဖြေပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်တဲ့နဲ့ဦးဆန်မွေတို့ပြောပြပေးပါမယ်ရှင်
American ရွေးကောက်ခံသမ္မတ Donald Trump ကနဗန်းဖွဲ့ချုပ်ကအုပ်ချုပ်ရေးအရာရှိဟောင်း Linda McMahon ကိုအသေးစားစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုဖြစ်နဲ့ရွေးချယ်လိုက်တယ်လို့ဇီဝလောင်စာထုတ်လွှင့်မှုကိုပံ့ပိုးပေးနေသူ Shane Scott Peart ကိုသဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်ရွေးချယ်လိုက်ပါတယ်McMahon ဟာအထက်လွှတ်တော်မှာဝင်ရောက်ရွေးခံရမှာရှုံးနေခဲ့သူဖြစ်ပြီး Trump ရဲ့သမ္မတလောင်းမဲဆွယ်ပွဲတွေကိုအစိုးရကထောက်ခံခဲ့သူဖြစ်ပါတယ်။သူမှာအမေရိကန်နိုင်ငံအတွက်အလုံကန်တစ်တွေပိုးပြီးရအောင်လှုပ်ဆောင်ဖို့အတွက် Trump ရဲ့ကြိုးစားမှုမှာအဓိကခန္ဓာကနေပါဝင်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံတွင်းသေးစားလုပ်ငန်းတွေဖွံ့ဖြိုးလာဖို့အတွက်လူလှုပ်ဆောင်မှာဖြစ်ကြောင်းပေါ်တူဖူးနေမှာသူမကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ Scott Peart ကတော့ Oklahoma တရားရုံးတရားသူကြီးချုပ်ဖြစ်ပြီးသူကသဘာဝဝန်ကျင်ကာကွယ်ဌာနကိုဦးဆောင်မှာဖြစ်ကြောင်းပေါ်တူဖူးမှာပဲအစိုးရတဲ့ရွေးချယ်ရေးအဖွဲ့က New York Times သတင်းဌာနကိုပြောခဲ့တာပါ။ American ရွေးကောက်ခံသမ္မတ Donald Trump ကအကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းဆိုင်ရာပြဿနာများပြားပြီးရှုပ်ထွေးလာတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနအတွက်အငြင်းစားရေးတဲ့ဗိုလ်ချုပ်ကြီး John Kelly ကိုရွေးချယ်လိုက်ပါပြီ။တရားဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုချိန်မုံမှုအတွက် Trump မဲဆွယ်ပွဲအတွင်းကတိပေးထားတာတွေကိုဒီဌာနကနေဆောင်ရွက်ရမှာဖြစ်တယ်လို့လည်း Trump ရဲ့အစိုးရအဖွဲ့တဲ့ရွေးချယ်ရေးအဖွဲ့ကပြောပါတယ
်။ NATO အဖွဲ့ရဲ့ခေါင်းဆောင်အတွင်းမှုချုပ် General Jens Stoltenberg ကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ထားရှိဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနေပါတယ်။ Brussels မြို့မှာကျင်းပခဲ့တဲ့ NATO ဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေနှစ်ရက်ကြာစီဝေးပြီးမှအခုလိုတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းဥရောပတိုက်ရဲ့လုံခြုံရေးအခြေအနေနဲ့မကြာခင်ဖြစ်လာတော့မဲ့ Donald Trump ဦးဆောင်တဲ့ American ပြည်ထောင်စုအစိုးရအတိတ်အကြောင်းခိစ္စတွေကိုအာရုံစိုက်ပြီးတော့ဆွေးနွေးကြတာပါ။အရှေ့ယူကရိန်းမှာပြုလုပ်ထားတဲ့အပြည့်ရဆဲမှုကိုချိုးဖောက်မှုတွေကလည်းပုံမှုပြီးတော့ဆူဆူရွရဖြစ်နေပါတယ်။ Minsk အပြည့်ရသဘောတူညီချက်အရဆစ်လက်နယ်ပစ္စည်းတွေရွှေ့ပြောင်းတည်ဆောက်မှုတွေကိုတားမြစ်ထားတဲ့ကြားကပဲနေ့စဉ်နဲ့အမျှရာနဲ့ချီတဲ့ပောက်ကွဲမှုတွေကလည်းရှိနေဆဲဖြစ်တယ်လို့ General Stoltenberg ကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှား၊ယူကရိန်းပြင်သစ်နဲ့ဂျာမနီတို့ပါတဲ့လေးဘက်စုံကြီးအစည်းအဝေးကျင်းပရမှာလည်း Minsk အပေါ်Mixed the board ညကျပေါ်ဘာမှကြားကန်ပြီးနိုင်တဲ့တိုးတက်မှုမရခဲ့ဘူးလို့သူကပြောပါတယ်ဒါပေမဲ့တန်တမာရေးအဖြေရှာမှုကသာတခုတည်းသောနီလန်းဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းဘိုရူးနေဘရပ်ဆယ်မှာသူ့အနေနဲ့NATO အဖွဲ့အတွင်းနောက်ဆုံးကြိမ်ဖြစ်နေတက်ရောက်ခဲ့တယ်လို့ဂျာမနီနိုင်ငံမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဘရော့နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံရမှာစီးရီးယားနိုင်ငံအရေးကိုအဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့ဆိုပါတယ်
Syria နိုင်ငံက IS တွေ့ကြောက်ဖွယ်မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေတာတွေ့ရပြီး Syria သဘုံတွေထိမ့်ချုပ်ထားတဲ့နယ်ရီထဲမှာမကြသေးခင်ကပဲ IS ထိတ်တန့်တက်မှုနှစ်ဦးထွက်ပြေးသွားခဲ့တယ်လို့ဒေသခံတွေနဲ့စောင့်ကြည့်ဖွယ်ကနေပြောပါတယ်။ Tunisia ကနေရောက်လာတဲ့ထိတ်တန့်တက်မှုတွေနဲ့ Egypt ဘက်ကလာတဲ့တချို့နောက်လိုက်တွေဟာ Syria က IS အဖွဲ့ရဲ့မြို့တော်ဖြစ်ခေါ်ဆိုကြတဲ့ Raqqa မြို့ကိုစွန့်ခွာပြီး Syria နောက်မြောက်ပိုင်းကသဘုံတွေထိမ့်ချုပ်ထားတဲ့ Idlib မြို့စီဦးတည်ထွက်ပြေးခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။စစ်တွေ့ကြောက်အဖွဲ့အချင်းဟာတနေ့တခြားဆိုးတဲ့ဆိုးလာနေတယ်လို့ Raqqa ကပြောခွင့်ရဟူဆမ်အီဆာကပြောပါတယ်ရက်ကာ Murega, Iastria, Luchamurgo, the Rimpon, Tetra, Luchare, Puegale, Iastria, Tetisate, Tapeta, Kania, Jampiobare, Iaspue, Luchamu, Sounding, Deep Puega, Iastamuri, Trapira, Mangan, a deep bubare, the Changa, Iastri, Tencho Care, Ragamu, and Miao by Machine, J. Warigo, Gatstri, Usane, Bidu Cedriga, the Pibian, Daikai, Nizima, Eli Mure, Akaima, Tasha, Namudra, Iastriga, Josa, Jaraba, Mubinga, Jacob Dumale, American Check, Dilin Riga, Bone, Jake, Raba, American Yashi Rigaro, three toes. Simugani, Regamashi, Astrigo, Chemo, Nema, Pitan, Bjord, so Gabare. The chain name of Syria, Nanga, Alaboma, Big Cadre, Chetan Yasebo, American Usal and New Mount Pega, down so Labare. Muring up Bami, Nedure, Ludajan Sanamu, Guni, Beni, Rarigo, Townshapu, Josamunele, Russia Rigo, Pitting Abare, Gula Tamagai, Lebo, Chamade, Seizing of Syria, so at the board to own it. Ludajan Sanamu, Guni, Lebo, Big and Pugo, Canada, Pin, Germany, Italy, Britain, American Luga, down so Lajarava.
နက်စက်တီရာစုအတွင်းကမ္ဘာတစ်ဝှမ်းအကြမ်းဖက်ဝါဒပေါ်တိုက်ခိုက်ချေမှုန်းတဲ့နေရာမှာအင်တာနက်ဟာစိတ်မီပြင်းတစ်ခုတည်းပွဲဖြစ်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပြည်တွင်းမှာတော့နိုင်ငံတကာမှာပါအစွန်ရောက်ဝါရီရီပေါ်ထိုးတဲ့တိုက်ခိုက်ရေးလုပ်ငန်းစဉ်မှာအင်တာနက်ကွန်ရက်ကိုအထူးဂရုစိုက်ပြီးတော့ဆောင်ရွက်ခဲ့တယ်လို့တက်ဆက်စ်ပြည်နယ်အောက်လွှတ်တော်မှာ ြံတွေ့ရတဲ့တိုင်းပြည်ဖြစ်တယ်လို့ဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်အခုချိန်မှာကျွန်တော်တို့ရဲ့ရန်သူတွေဟာလူစုဆောင်တဲ့နေရာမှာအလွန်လုံခြုံစိတ်ချရပြီးတော့နောက်ကိုရနေအချိန်မြေးထိုင်းပြီးတော့စီစဉ်နိုင်တဲ့အခြေအနေမျိုးမှာရှိနေတယ်လို့သူကပြောပါတယ်ခင်ဗျာ
ဒီအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းဆူမထရာကျွန်းထိပ်ဖြားအာခဲပြည်နယ်ထဲမှာလူပေါင်း98ဦးသေဆုံးခဲ့တဲ့ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တဲ့နောက်ပိုင်းဗုဒ္ဓဘူးနယ်မှာအင်ဒိုနီးရှားအာနာဘင်နယ်ကအဲ့ဒီဒေသကိုသတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ပြင်းရ 6.5 ရှိတဲ့ငလျင်ရဲ့ဗဟိုချက်နဲ့အနည်းဆုံးဖြစ်တဲ့ PD ဂျာယာမှာလူပေါင်းများနဲ့ချီဒဏ်ရာရခဲ့တယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသတွေကမူရူဒူမြို့ကလေးမှာတော့ငလျင်တန်းကိုအပြင်းဆုံးခံစားရတာပါ။ငလျင်တန်းခံရတဲ့နေရာတွေမှာလူနာတွေကိုဆေးရုံတွေရှိအမြန်ပို့ပေးနေတာမို့ဆေးရုံတွေမှာလူနာတွေနဲ့ပြည့်ရှံနေတာပါ။အခုဆိုရင်ဒဏ်ရာရသူပေါင်း900ကျော်နေပါပြီ။စိုးရိမ်ရတဲ့အခြေအနေအများပြားရှိနေတယ်လို့အာနာဘိုင်းတွေကပြောပါတယ်။ဒါပြင်ကုညီကယ်ဆေးပစ္စည်းတွေလေးလံတဲ့ပစ္စည်းတွေဖယ်ရှားဖို့ပစ္စည်းကရိယာတွေအရေးတကြီးလိုအပ်နေတာပါ။အသက်ရှင်ခြင်းသူတွေကိုဦးစားပေးရှာဖွေနေတယ်လို့အင်ဒိုနီးရှားသဘောဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲအဖွဲ့ပြောခွင့်ရကပြောပါတယ်။အရာရှိတွေစစ်သားတွေနဲ့လူကားပေးတွေအပါဝင်ကယ်ဆေးလုပ်သားကတော့အနည်းဆုံး1000လောက်ချထားတယ်လို့ပြောပါတယ်။
ပါကစ္စတန်လျင်ဒဇင်းဟာဗိုလ်ထူးနေကနိုင်ငံရဲ့မြောက်ပိုင်းချီထရာမြို့ကနေအစ္စလာမဘတ်ကိုပြန်တန်းနေစဉ်ပြစ်ကျပြီးတော့စီးနင်းလိုက်ပါသူ48ဦးလုံးတေဆုံးသွားခဲ့ပါတယ်။နိုင်ငံပိုင်း PIA ခီးစဉ်အမှတ် 611 ဟာ Heavily မြို့အနီးလူသူမနီးတဲ့တောတောင်ထူထပ်ရာနေရာမှာမီးပောက်ကွဲပြီးတော့ထိုးကျသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေနဲ့ရဲရာရှိတွေကပြောပါတယ်။ ATR 42 Double Prop တဘူပန်ကတ်တအမျိုးအစားလေရင်တစည်းဟာခီးတဲ့42ဦးနဲ့လေရင်ဝန်တန်း55ဦးလိုက်ပါသွားပြီးတော့ရုပ်အလောင်းအလုံးကိုပြန်ပြီးတော့တွစ်ရှိထားပါတယ်ရုပ်အလောင်းအလုံးဟာမီးလောင်ကျွမ်းနေပြီးတော့မမှတ်မိအောင်ဖြစ်နေတဲ့အတွက်ဘသူဘဝဖြစ်တယ်ဆိုတာကို DNA နဲ့စမ်းသပ်ပြီးမှဖော်ထုတ်ပြီးမိသားစုတွေရှိကိုပြန်ပေးမှဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2004ခုနှစ်တုန်းကဗြိတိရှားတန်တမန်ကိုလက်ပစ်ပုံးနဲ့တိုက်ခိုက်ရမှာပါဝင်ခဲ့မှုနဲ့တရားဝင်အစ္စလာမ်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူနဲ့အပေါင်းပါနှုတ်တို့ကိုတေလန်ချမှတ်ထားတာအတွက်တရားရုံးကဗုဒ္ဓဘုရားနေမှာဆက်လက်အတည်ပြုပေးလိုက်ပါတယ်။တရားဝင်ကျင်းနာထားတဲ့ဟာကတ်တူဂျီဟတ်အဖွဲ့ခေါင်းဆောင်ဖြစ်သူတရားခန်းမဖ်တီအဗ်ဒူဟန်နန်ရဲ့ရှေ့နေရေးကတော့အထက်တရားရုံးရဲ့ဗုဒ္ဓဘုရားနေဆုံးဖြတ်ချက်အတွက်ပြန်လည်သုံးသပ်ဖို့သူတို့ထပ်ပြီးအယူခံဝင်သွားမယ်လို့ပြောပါတယ်။ဟန်နန်နဲ့အပေါင်းပါနှုတ်တို့ဟာ2004ခုနှစ်တုန်းကမြောက်ပိုင်းရှာဟတ်မြို့ကနာမည်ကြီးအစ္စလာမ်ဖျားချောင်းကိုလက်အောက်လက်ပတ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ဗြိတိရှားကော်မရှင်နာမင်းကြီးအန်ဝါချောင်ဒရီကိုလက်ပစ်ပုံးနဲ့တိုက်ခိုက်ခဲ့မှုအတွက်2008ခုနှစ်ထဲမှာအပြစ်ရှိကြောင်းတွေ့ရှိထားတာပါ။ချောင်ဒရီကတော့ထိခိုက်မှုမရှိပေမဲ့ရဲရရှိသုံးဦးသေဆုံးပြီးလူပေါင်း80ဒဏ်ရာရရခဲ့ပါတယ်။အဲဒီတုန်းကတရားရုံးကဟန်နန်ရဲ့အပေါင်းပါနှုတ်ကိုတသက်တကျွမ်းပြစ်ဒဏ်ချမှတ်ခဲ့တာပါ။
ထန်နန်ကတော့2024ခုနှစ်တုန်းကနှစ်တကူပွဲတော်တွင်တိုက်ခိုက်မှုလုပ်ခဲ့တဲ့အတွက်လူဆယ်ဦးသေဆုံးခဲ့ရမှုနဲ့ဒေသအချမှတ်ခံထားရတာဖြစ်ပြီး2024ခုနှစ်မှာပဲဝန်ကြီးချုပ်ရှိတ်ဟာစီနာကိုပြစ်မှတ်ထားတဲ့လက်ပစ်ပုံးတိုက်ခိုက်မှုအတွက်လူပေါင်း20လေးဦးသေဆုံးခဲ့ရတဲ့အမှုတွေလည်းတရားရင်ဆိုင်ရဖို့ရှိပါတယ်။အဲ့ဒီတိုက်ခိုက်မှုမှာဝန်ကြီးချုပ်ဟာစီနာကတော့ဒဏ်
တယ်အမျိုးသမီးလူခွင့်ရေးအဖွဲ့တွေကတော့ဒီရာဇဝဲမှုတွေကိုစစ်ဆေးအရေးကြီးပေးဖို့တောင်းဆိုနေကြပါတယ်2015ခုနှစ်အတွင်းမိသားစုရဲ့ဂုဏ်သိက္ခာကိုကာကွယ်တယ်ဆိုတဲ့အယူဆနဲ့တပ်ဖြတ်မှုတွေပေါင်း250တမှုရှိခဲ့ပြီးအဲ့ဒီမတိုင်ခင်က28မှုသာရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
Now, so yeah, the dinner go talking mute and usa movie to Jenya, big araba, Kuro, the drink some margo, Zed, I told him, Pibame. A yin zono, dying the lenaka, and put don't wego, jump a poet, pitamala de potopian jago, dimpia, pibame. Shampi, meow by my say, pintan engine, shampi, ne, lutoga, dying the lenaka, and put don't wego, a jump a poet, see, pitamala deha, let she pour sound it, eh, 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 pitamala deha, let
တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမအစိုးရတပ်မတော်တို့ကြားလေကြောင်းတွေနဲ့ပါထိုးစစ်ဆင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်လွှတ်တော်ကမနေ့ဗုဒ္ဓဖူးနေ့တုန်းကအဲ့ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ဖြစ်တဲ့ KIA, MMDAA, TLLA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့စည်းဖြစ်သတ်မှတ်ကြောင်းမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်လွှတ်တော်တွင်အမတ်နေရာအများစုနေရာယူထားတဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ကအဆိုတင်သွင်းပြီးတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ကထောက်ခံဆွေးနွေးခဲ့တဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။တက်မတော်သားလွှတ်တော်ကိုယ်စားလှယ်နှစ်ဦးကထောက်ခံဆွေးနွေးရတယ်ဒီမှာတက်တက်ပြီးတော့အဲ့ဒီအပြင်ကျွန်တော်တို့ USCB ကကိုယ်စားလှယ်လေးဦးကလည်းအဲ့အဆိုကိုထောက်ခံဆွေးနွေးရပါတယ်။ပြီးတော့ NLD လွှတ်တော်ကိုယ်စားလှယ်တစ်ဦးကဒါကိုကန့်ကွက်ဆွေးနွေးရတာပါပဲ။နေ့လယ်ပိုင်းကျတော့ကျွန်တော်တို့နေလုံကြီးပေါ့ပုံမှုစုံမအောင်ပါနေပြီးတော့မှအစိုးရကဒါကိုဒီမှာထောက်ပြပြီးမှဆွေးနွေးတာပါပဲ။လက်မှတ်တိုင်းလုံးဖွဲ့ရတယ်လို့အဲဒီလိုလုပ်ရက်ကအစမ်းဖက်လက္ခဏာမျိုးပေါ်တယ်ထောက်ခံဆွေးနွေးတဲ့သဘောမျိုးပေါ့အစိုးရပိုင်းကလည်း
အခုလိုရှမ်းပြည်နယ်လွှတ်တော်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအစမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးကိုအထောက်အကူပြုမှာမဟုတ်တလို့လက်ရှိတိဆောက်နေတဲ့ယုံကြည်မှုကိုလည်းပြတ်ပြားစေနိုင်တယ်လို့အရက်ဖက်လူမှုအဖွဲ့အစည်း150ကျော်ကလည်းတခဲနဲ့ကန့်ကွက်စာအိတ်ဖွင့်ပေးပို့လိုက်ကြပါတယ်အမေရိကန်ပြည်ထောင်စု Washington DC အခြေစိုက်ကချင် Alliance ကချင်မဟာမိတ်အဖွဲ့ကကိုကမ်ဆန်ကလည်းအခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပြည်နယ်လွှတ်တော်ကအကျန်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်တဲ့အပေါ်ရှုံချပြီးဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအနှောက်အယှက်ဖြစ်စေတဲ့လုပ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
ကျွန်တော်တို့အခုဒီမိုကရေစီဆိုပေမဲ့ကျွန်တော်ရဲ့ဒီမိုကရေစီကပြောင်းပြန်ဒီမိုကရေစီပေါ့နော်အထက်ကနေအောက်ကိုဆင်းတဲ့ဒီမိုကရေစီဖြစ်နေသေးတယ်အဲ့လို့ဆိုတော့ပြည်နယ်လွတ်တာနဲ့လှုပ်တဲ့ဟာကပြည်ထောင်စုကိုတက်ရောက်မယ်လို့ကတော့အများကြီးကတော့ကျွန်တော်မယူဆဘူးဒါပေမဲ့ကျွန်တော်ထင်ကတော့တာနဲ့တချို့ဒီအရင်ကတော့ USDP လက်ချံပေါ့နော်ကြံ့ခိုင်အဖွံ့ပြောရေးလက်ချံတွေကနေပြီးတော့လှုပ်တဲ့အရာပဲလို့ဒီကတိုက်ခိုက်ဖြတ်စည်းမှုဆိုတာဒီမူဇေဘဲကျွန်တော်မပြောပါနဲ့အရင်2017ခုနှစ်ကနေပြီးတော့နိုင်ငံရေးရွယ်ချက်ရှိရှိဖြတ်စည်းရဟာဘာတူလဲဆိုတော့ကျွန်တော်အကုန်လုံးအမှန်ကကျွန်တော်ပြန်ဖော်ပြတင်ပါတယ်အဲ့ဒါအကုန်လုံးဖော်ပြမှာတကယ်ရာဇဝတ်မှုမြောက်တဲ့ဟာကဘာတူလောက်ခဲ့လဲအဲ့ဒါအကုန်လုံးအရေးယူပါ
ပြည်ရင်းငြိမ်းချမ်းရေးကိုဥဆောင်ပြီးတော့ဖော်ဆောင်နေတဲ့အမျိုးသားပြန်လည်သွတ်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဘက်ကတော့တရားညီလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးအတွက်အပြစ်ရက်လက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေအတွက်လမ်းဖွင့်ပေးထားတယ်လို့ဆိုနေချိန်မှာပဲအခုလိုမျိုးပြည်နယ်လွှတ်တော်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်လိုက်တဲ့လုပ်ရဟာစိုးရိမ်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကရင် Organization USA ကရင်အဖွဲ့အကြံပေးကော်မတီအဖွဲ့ဝင် Daily 2ကလည်းပြောပါတယ
်ကပ်ကွေရှုပ်ရှားဖို့ရှိတယ်เนาะအဲ့ဒါလို့ပြောမယ်အောင်စားစုကြည်ကလူတို့ရဲ့အစိုးရပေါ့เนาะလူတို့ရွေးချယ်တာပြီးတော့အဲ့လိုမျိုးအရင်တော့ပြောတာကတော့ဘယ်လိုပြောမလဲ NCA မထိုးတဲ့လူအေးစစ်စစ်ပြန်ဆွေးနွေးပြီးတော့တို့လည်းပါဝင်ပါတယ်မှုရှိအောင်တို့ကောင်းဆုံးကြိုးစားမယ်အခုပြန်ကြည့်မယ်ဆိုလို့ရှိရင်ပြောတဲ့အလို့ကလုံးဝမကိုက်ဘူးပေါ့နော်ဒီလိုမဲ့ဆက်လုပ်မယ်ဆိုလို့ရှိရင်အဲ့ဒီခုနသုံးဖက်ဒါမကဘူးပြောမယ် နောက်ပိုင်းဆိုလို့ရှိရင်များလာမဲ့အခြေအနေရှိတာပေါ့နော်ဒီအနောက်ရှေ့ရှိမဲ့လာလာရှိတာပေါ့နော်အဲ့လိုမျိုး
ပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တုန်းကလည်းနေပြည်တော်ပြည်သူ့လွှတ်တော်အစည်းအဝေးမှာအခုစည်ရေးပြိပခါမှာပါဝင်နေတဲ့တိုင်းရင်းသားအဖွဲ့၄ဖွဲ့ဟာအရသာပြည်သူတွေနဲ့အစိုးရအခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွှတ်တော်ကသတ်မှတ်သင့်ပြီလို့ယူဆကြောင်းပြည်သူ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဆွေးနွေးခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေးကလည်းထောက်ပြဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူ့လွှတ်တော်ရင်းမှာကန့်ကွက်မဲ244မဲထောက်ခံမဲ141မဲကြားနေမဲ9မဲနဲ့ကန့်ကွက်မဲကများတဲ့အတွက်အတည်ပြုနိုင်ခြင်းမရှိဘဲမှတ်တမ်းသာတင်နိုင်ခဲ့ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ဒီရခိုင်ပြည်နယ်အရေးအင်ဒိုနီးရှားနဲ့မလေးရှားတို့ရဲ့ချင်းကပ်ပုံနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုနားဆင်ရပါမယ်။အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ပေါ်မြန်မာနိုင်ငံရဲ့ဒီဆက်ဆံရေးကွာခြားတာဟာမြန်မာနိုင်ငံအပေါ်ရခိုင်ရင်းနဲ့ပတ်သက်ပြီးဒီနိုင်ငံရဲ့ချင်းကပ်ပုံချင်းမတူတာကြောင့်ဖြစ်တယ်လို့ဒီမြန်မာအရေးကျွမ်းကျင်သူတူကသုံးသပ်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဗြိတိခတွေကိုမလေးရှားဝန်ကြီးချုပ်ကိုရိုင်ကကန့်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်ခဲ့တာဟာအပြုသဘောမဆောင်တဲ့ချင်းကပ်မှုလို့လဲအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွတ်ပေါင်းအစိုးရ NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဦးဘိုလတင်ကပြောဆိုခဲ့တာပါအသေးစိတ်ကိုမှတ်နှံနာဆက်ပြောပြပါမယ်ရှင်
ပြည်တွင်းရေးကနေဒေတာရင်းအာဆီယံအရေးတီဖြစ်လာနေတဲ့ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ရဲ့ချင်းကပ်ပုံချင်းကကွဲပါတယ်။ကမ္ဘာမှာမွတ်စလင်လူ့ရေးအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးရန်နိုမာဆူရီမြန်မာနိုင်ငံကိုအင်္ဂါနေ့ကလာရောက်ပြီးတော့ရခိုင်ပြည်နယ်အရေးနဲ့ဖွံ့ဖြိုးရေးအကူအညီတွေကိစ္စဆွေးနွေးရမှာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကလက်ခံတွေ့ဆုံခဲ့တာပါ။ဒါပေမဲ့လည်းမလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့တွေ့ဆုံဖို့တောင်းခံမှုကိုတော့ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာအရေးဆွေးနွေးမယ်ဆိုရင်မတွေ့လို့တဲ့အကြောင်းတုံ့ပြန်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်နာချစ်ရာဆက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။အာဆီယံအသင်းဝင်နိုင်ငံတွေလည်းဖြစ်မွတ်စလင်နိုင်ငံတွေလည်းဖြစ်တဲ့အပြင်ဘာသာစကားချင်းနဲ့တူညီကြတဲ့အင်ဒိုနီးရှားနဲ့မလေးရှားပေါ်မြန်မာနိုင်ငံရဲ့ဆက်ဆံမှုမတူညီရတာနဲ့ပတ်သက်ပြီး NCGUB ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့ဘူးသူဥပိုလ်လာတင်ကအခုလိုပြောဆိုခဲ့ပါတယ်။
ဒါကကျွန်တော်တူတဲ့အမြင်ပြောရမယ်ဆိုရင်တော့ပြည်သူ့ဘောဆောင်တဲ့ပါဝင်ပတ်သက်မှုဆိုတာဟာအများရန်အာဆီယံဖွဲ့ဝင်နိုင်ငံတွေကတိုင်ဆွေးကျင့်သုံးခဲ့တယ်ဟုတ်ပါဖြစ်ပါတယ်။အဲ့တော့ဒီဖွဲ့ဝင်နိုင်ငံတွေကငံတိုင်းတနိုင်ငံစီဟာအဲ့ဒီလိုပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုနဲ့တနိုင်ငံရဲ့ကိစ္စဒီကိုတနိုင်ငံကပြောကျင်တယ်ဆိုရင်တော့မှပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုပါဝင်ပတ်သက်မှုမျိုးကစတဲ့နိုင်ငံအကျိုးစုံမှာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံနဲ့လည်းပဲမလေးရှားနဲ့အင်ဒိုနီးရှားကြားထဲမှာဘယ်သူကအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးရှိတယ်လဲဘယ်သူကတော့အဖြစ်သဘောဆောင်တဲ့ဒါမှမဟုတ်အပြုသဘောမဆောင်တဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်တယ်လဲဆိုတဲ့ပုံမှာလွတ်လွတ်လပ်လပ်ရွေးချယ်ရင်းပယ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့ကိန့်တွယ်ဖြစ်ရှင်းမှုကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့မလေးရှားဝန်ကြီးချုပ်နာချစ်ရာဆက်ကိုယ်တိုင်ကွာလာလမ်ပူမှာကန့်ကွက်ဆန္ဒပြခဲ့တယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေလုပ်နေတယ်လို့စွပ်စွဲခဲ့တာဖြစ်ပါတယ်။တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကဝင်မဆွဲရဆိုရဲမူရှိထားတဲ့အာဆီယံနိုင်ငံတွေကြားမှာမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရက်နဲ့ပတ်သက်ပြီးသုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်ခဲ့တာပါ။ဥပိုလ်လာတင်ကတော့
အပြုသဘောဆောင်တဲ့ဆိုခဲ့လို့ရှိရင်အခုလိုပဲနိုင်ငံကောင်းဆောင်အဆင့်မှာအပြန်အလှန်ချင်းကပ်ဆွေးနွေးမှုတွေကိုယ့်ရဲ့ဆိုရင်ပုံမှန်မှုတွေကိုပေါ်ပြတာတွေလုံနိုင်ရဲ့သားနဲ့ဘာလို့ပြည်သူလူထုတွေကလားလုံးလေးရှိတဲ့ကိစ္စမျိုးဝန်ကြီးချုပ်ကိုယ်တိုင်ကဥဆောင်တယ်လေဒါဟာမလေးရှားနိုင်ငံရဲ့နိုင်ငံခြားရေးသဘောထားလားဆိုတဲ့ဟာတစ်ချိန်တည်းမှာပဲဒါကဟိုမလေးရှားပြည်တွင်းနိုင်ငံရေးကိုကြည့်မယ်ဆိုရင်လည်းပဲတချို့ဝေဖန်နေကြတယ်လို့ပဲမလေးရှားဝန်ချုပ်အနေနဲ့သူ့ရဲ့ကြဆင်းနေတဲ့ပြည်သူလူထုထောက်ခံမှုကိုပြန်ရအောင်ဒါဟိုနိုင်ငံရေးသမားတွေလုပ်နေရှိပါတယ်မျိုးသားရေးကိစ္စပေါ့နော်ဘာသာရေးကိစ္စနဲ့ဆက်နွယ်လို့ဖြစ်စေကျွန်တော်တို့မျိုးသားရေးကိစ္စနဲ့ပတ်သက်လို့ဖြစ်စေပြည်သူလူထုအာရုံပြောင်းပြီးတော့ဆွဲဆောင်တာမျိုးလုပ်တယ်လို့ပဲဒါအများဝေဖန်တယ်လို့ကျွန်တော်လည်းပဲစဉ်းစားမိပါတယ
်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာမလေးရှားတမတ်ကြီးကိုဆင့်ခေါ်ပြီးတော့တတိပေးခဲ့တယ်လို့မြန်မာသမ္မတအရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကလည်းမလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရဟာအာဆီယံပြည်ညုံချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါဒီပေါ်မလေးရှားဝန်ကြီးချုပ်နာချစ်ရက်ဆက်ကတော့မြန်မာနိုင်ငံအနေနဲ့ဗရင်းညင်ရဲ့အစိပ်ပိုင်းလေးတစ်ခုကိုသာရွေးချယ်ဖက်ခဲ့ပြီးကျန်တာတွေကိုလစ်လျူရှုခဲ့တယ်လို့တုံ့ပြန်ခဲ့ပါတယ်။ Autobala Koyaniga Mano Munetwin, Nejazang Yeskan Dongu Taka Kayabi, Yet up when we go to Songaya Pirena Pai, Nyama and I made me, Nemi Shinle Musis and Yere Twin, Ruinja Muslin Ray upon Lukun Chopamuri, Chacha Pemia Pipo Nidello, Ula Tamaka upon when hanging a gama with a muddy trouble at a jaw, Kofi and Kura Eddie Dow, Doya P. Chain Nerigo, Quincin Lila Geraba. Keys and up and pillow the drinks are chin and wet drink. Muslin ray about Lumudon tapia musso, the Suswajaha. They go pint and lumbi. Dillo Suswan I moved where they already shoot out a tonda po ludlu. Lalus a pair, long chap, yosu, lilo, yare, kesama ho pulo, gofi and hang up yosu gavarishin.
Manana chant in piagara pipare, goosele be no time your mother didn't go to impia pibame. Ninachi, O in some quarter, pinny yare, sipieto caderipi, let the law say ye dema murijang, pinny yare, sishan doca de riga, taunachi shiramo, doca de ui, potola nirello, doca de rigo, guni pinny duriga pioso like pare, doca de redress sana yeka, kekeri pinnebi, ludajin sana musaya guni re, a jiriji lu anirello, American pirangzu, Washington DC ma, yama sipieto caderi, lie out in pianire, IDP ye guni pinny do, domiri tunga pioso like da pipare, piezonguro, set the mimian tar.
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ဂျာတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာလာနေလို့ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်လူငယ်တဲ့နှစ်ဒီကလေးကစစ်မီးမငြိမ်းနိုင်သေးတဲ့အခြေအနေကြောင့်ဒုက္ခသည်ဦးရေကတိုင်းကနန်းရှိနေခြင်းမှာပဲအခုရှမ်းမြောက်ပိုင်းစစ်ရေးကြောင့်တရုတ်မြန်မာနယ်စပ်အပါအ ဒီပြည်တွင်းစစ်ဆပ်ဖြစ်ကြတဲ့ကနေကချင်နဲ့ရှမ်းပြည်နယ်မှာဒုက္ခတဲ့ပေါင်းအားလုံးကတသိန်း2000ကျော်ရှိရပါတော့တသိန်း2000ကျော်ရှိတယ်မှာအခုလွန်ခဲ့တဲ့လွန်ပါနှစ်ဆက်ကနေဆပ်ဖြစ်တဲ့စစ်ကြောင်းမလို့ကတရုတ်ပြည်ဘက်ကိုလည်းထွက်ပြေးနေလို့အားလုံးဟာ2000လောက်ရှိနေတယ်ပေါ့လေနော်အဲ့ဒါရှိနေတယ်အခုလည်းရှိကြုံတွေ့နေရတာကဒုက္ခတဲ့၄000ကျော်ဟာဆိုလို့ရှိရင်လွန်ခဲ ပေါ့နော
်ဒုက္ခတွေရှိတဲ့နေရာကိုစားနေရိတ်ခါဆေးဝါးပစ္စည်းတောက်သုံးရင်းနဲ့အခြေခံဆေးဝါးပစ္စည်းပေးပို့နိုင်မှုမှာလဲလုံခြုံရေးအကြောင်းပြချက်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်မှုအခက်အခဲဖြစ်နေတယ်လို့သူကဆက်ပြောပါတယ
်စစ်တပ်ကနေပြီးမှပေါ့လေနော်ဒါဟန့်သားတာတို့ထိမ့်သိမ်းတာတို့ရှိပါတယ်ဥပမာစင်ဆန်တို့ဘာတို့အခြေခံစားတောက်ပင်တပို့တဲ့အခါမှာတို့နောက်ပြီးတော့ဆေးဝါးတွေပို့တဲ့အခါတွေမှာအဲ့လိုမျိုးကန့်တတ်တာတွေရှိတယ်ပမော်မြို့နယ်ပေါ့နော်ပမော်ခံမြို့နယ်ရှိလို့နောက်ဒီဘက်ကစမ်းပင်နဲ့ကချင်ပင်နဲ့ဆက်ဒီဘက်မှာရှိတယ်အဲမောင်ဝင်းကြီးတို့ဘာတို့နောက်အဲရှမ်းမြောက်ဒေသအတွင်းမှာအခုစစ်ပြင်းဒေသအတွင်းမှာရှိနေတဲ့ဒုက္ခတွေစခန်းချို့ဆိုရင် August September လတည်းကရေခါထောက်ပံ့မရရှိတော့တာမျိုးရှိတာပေါ့လေနော
်အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီဟာအရေးတကြီးလိုအပ်နေတယ်လို့လည်းဒေါ်မယ်ရီတွန်ကပြောပါတယ
်ကျွန်တော်တို့ဒီ3ရက်4ရက်အတွင်းမှာကျွန်တော်တို့တော်တော်များများဒီ Concrete Man တွေ Signature တွေနဲ့နောက်သက်ဆိုင်ရာအဖွဲ့အစည်းတွေကျွန်တော်တို့ဆိုတော့ပြောမိပါတယ်နောက်အမေရိကန်မှာလည်းအခုချိန်မှာကဒါအစိုးရအဲ့ဒီကုပြန်ပြီးတော့လုပ်ဖို့အခြေအနေတခုဖြစ်နေတဲ့အခါမှာဒီ policy by အနေနဲ့ကတော့တို့ရရတော်တော်ပြောခဲ့တဲ့အနေအထားရှိတယ်ဒါပေမဲ့ကျမတို့ကိုအကြံပြုတဲ့ဟာကတော့နိုင်ငံအမေရိကန်အစိုးရရဲ့ဒီ USAID တို့ USIP တို့နဲ့ပေါ့လေနော်ကျမတို့ကိုဒါဆက်တွယ်ပြီးမှအတိအချဖြစ်နေတဲ့ဟာလေးကိုပြောပြရင်တော့လုပ်ပေးနိုင်တဲ့အပိုင်းလေးတော့ရှိနိုင်ပါတယ်ဆိုတဲ့ဟာမျိုးကိုအကြံပြုချက်အကောင်းဘက်ကနေပြောတဲ့ဟာမျိုးလက်ခံရရှိပါတယ
်အရသာအစိုးရလက်ထက်မှာလည်းဒုက္ခတွေရဲ့အခက်အခဲဟာပြည်လည်းမသွားပဲပိုးပြီးတော့မှအခက်အခဲဖြစ်လာရတဲ့အခြေအနေဖြစ်လာနေတယ်လို့ထောက်ပြပါ
ဒီနေ့ချက်ချင်းကကျမတို့အနေနဲ့ဒါနိုင်ငံတော်အစိုးရကနေဒီရတအစိုးရတက်လာနောက်ပိုင်းမှာ IDP တွေကိုညီထောက်ပံ့တယ်ဆိုတာမျိုးကျမတို့ကမှမကြမိဘူးကျမတို့မေးကြည့်တဲ့အခါမှာလည်းဘတ်ဂျက်မရှိပါဘူးဆိုတဲ့ဟာမျိုးကျမတို့ကြားတယ်။တောင်ကျမတို့အနေနဲ့ကဒါမေးခွန်းရှိတယ်။ဥပမာစစ်ဘက်အတွက်ဘတ်ဂျက်တောင်ဘယ်လောက်များနေလဲဆိုတော့ဘာလို့ဒီလိုကိုယ့်ရဲ့နိုင်ငံသားဖြစ်တဲ့ကိုယ့်ရဲ့ပြည်သူပြည်သားနိုင်ငံသားတွေဒုက္ခရောက်နေဟာဘာဖြစ်လို့ဒီရပုံမရမချမှတ်ပေးနိုင်ရလဲဆိုတဲ့ပေါ့။မေးခွန်းကျမတို့မှာရှိပါတယ်ပေါ့နော်
။ရွှေပြောင်းဒုက္ခတွေရဲ့အရေးကူညီပေးနေသူဒေါ်မယ်ရီတွန်နဲ့ကိုစားကြီးတို့ဟာအခုဆိုရင်တော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုရောက်ရှိနေပြီးမြန်မာပြည်ကစစ်ပြေးဒုက္ခသည်တွေအရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေရောနှဲသွားတဲ့အခြေအနေဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အစိုးရပိုင်းနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုလာရောက်တင်ပြနေခြင်းလည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါ။အခုတော့နိုင်ငံတကာဆန်ရသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ပလဲစိတ်ကန်ကို1942ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာဂျပန်ကအလေငိုက်ဝင်တိုက်ပြီးအကြီးအကျယ်ပျက်စီးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုအမေရိကန်သမ္မတဖရန်ကလင်ဒယ်လနိုရူးစ်ဗဲကအဖြစ်အပျက်အစိုးကြီးအဖြစ်အမြဲကြံရိတ်ခဲ့မယ်လို့ပြောဆိုခဲ့ပြီးအမေရိကန်လွှတ်တော်ကိုစစ်ကြေညာဖို့တောင်းဆိုခဲ့တဲ့နောက်ဒုတိယကမ္ဘာစစ်ထဲအမေရိကန်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။ဒီနေ့ဟာတိုက်ခိုက်မှု85နှစ်မြောက်နှစ်ပတ်လည်ဖြစ်ပြီးမျက်မြင်သက်သေတွေနဲ့အသက်ရှင်ကြံရိတ်သူတွေကိုအဲ့ဒီနေ့ကဖြစ်ပျက်အကြောင်းကိုမေးမြန်းပြီး VOA သတင်းတောက်ဂျူလီတပ်ဖို့ကတင်ပြထားပါတယ်ကိုငင်းချင်းကပြောပြပေးမှာပါရှင
်။ဟာဝိုင်မှာတော့လှပတဲ့နေကလေးတည်းရဖြစ်ခဲ့တာပါ။ဒါပေမဲ့ရုတ်တရက်ကြီးဂျပန်စစ်လေယာဉ်တွေအုပ်လိုက်မိုးကုတ်ဆဝိုင်းအောက်ကပေါ်လာပြီးအမေရိကန်ပလဲစိတ်ကန်ရေတဲစခန်းကိုဘုံကျဲခဲ့ပါတယ်။အလစ်ဝင်တိုက်တာကြောင့်အမေရိကန်2400ကျော်သေဆုံးခဲ့ပြီး1000ကျော်ဒဏ်ရာရခဲ့ပါတယ်။တင်မော18ဆင်းနစ်မြုပ်ပျက်စီးခဲ့ပြီးစခန်းမှာရှိတဲ့လေယာဉ်420ဆင်းမှာ55ဆင်းပဲကျန်ခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်တည့်ရက်မှာပဲအမေရိကန်သမ္မတဖရန်ကလင်ဒယ်လနိုရူးဇဗက်ကနိုင်ငံကိုမိန့်ခွန်းပြောခဲ့ပါတယ်။ Yesterday မနေ့ကဒီဇင်ဘာ9ရက်1942ခုနှစ်ဟာအဖြစ်အပျက်ဆိုးကြီးနဲ့တွဲပြီးကြံရိတ်ခဲ့မှာပါလို့ပြောသွားတာပါ။မျက်မြင်သက်သေတွေနဲ့အသက်ရှင်ကြံရိတ်သူတွေကတော့အဲ့ဒီနေ့ကိုကောင်းကောင်းကြီးမှတ်မိနေပါဗ
ျ။ကျွန်တော်မျက်စိကြီးကမြေကြီးပေါ်ကိုကြီးစံနေထိကုန်တာပါ။ဘာဖြစ်မှန်းတော့မသိပါဘူ
း။ What about that time someone shouted dive bombers, dive bombers.
အဲ့ဒီအချိန်လောက်မှာပဲတယောက်အော်ပါတယ်။ဘုံကျဲလေရင်တွေဘုံကျဲလေရင်တွေအဲ့ဒီအချိန်မှာစိတ်ထဲမှာတွေးမိတာကငါတော့တေပြီးအသက်ခံရတော့မှာပဲလို့နောက်ပထမဆုံးတွေးမိတာကအမေရေကျွန်တော်ကိုခွင့်လွတ်ပါဒီတခါတော့လွတ်မယ်မထင်တော့ဘူ
းစစ်သည်မောတွေပေါ်မှာလူ1189ယောက်ကြာဆုံးခဲ့ပြီးတော့တဝက်လောက်ဟာတိုက်ပွဲမှာကျသွားခဲ့တာပါ1989ခုနှစ်ခရဲကအမျိုးသားဥယျာဉ်ရဲ့အစိပ်ပိုင်းဖြစ်လာတဲ့ Pacific အမျိုးသားအထိမ်းအမှတ်အစအဦးတွေက World War II ဗလာအထိမ်းအမှတ်နေရာမှာကြာဆုံးခဲ့သူတွေကိုဂုဏ်ပြုထားပါတယ်တနေ့ကိုဧည့်သည်1.8တန်းလောက်ဒီနေရာကိုလာလည်ကြပါတယ
် When Arizona Memorial opened you lined up on the pier
Arizona အထိမ်းအမှတ်ပြာခန်းဖွင့်တဲ့အခါစိတ်ခံတရားတစ်ခုကလူရန်ရှည်ကြီးကြားတဲ့စောင့်နေတဲ့အချိန်မှာအဓိကကတော့ဗျာအဲ့ဒီကိုသွားတဲ့လမ်းမှာဆိုရင်ကျွန်တော်လက်မောင်းတစ်ချောက်ကြက်သီးတွေက6လက်မလောက်ဒေါင်းထလာပါတယ်
I just think of these guys that trapped down there couldn't get out.
ကျွန်တော်ထင်တာကတော့အဲ့ကလူတွေပိတ်မိသွားပြီးတော့ပြန်ထွက်လို့မရတော့တာပါပဲ။သူတို့ဘာတွေဆွန့်လွတ်ခဲ့တာလဲ။အလွန်ဆိုးဝါးနေတဲ့အခြေအနေတွေအောက်မှာသူတို့ကိုယ့်ဘာသာကိုကယ်တင်ဖို့နဲ့သူတို့ရဲ့တငယ်ချင်းတွေကိုကယ်ထုတ်ဖို့ဘလောက်အကောင်းဆုံးစူးစမ်းအားထုတ်ခဲ့တယ်လဲဆိုတာတွေဟာပလဲစိတ်ကန်ကိုသတိရပါဆိုတဲ့သချင်းလိုပါပဲဗျာ။ကျွန်တော်တို့သတိရတယ်။
The song says remember Pearl Harbor. We'll remember.
ဒီနှစ်ဒီဇင်ဘာလနှောင်းပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပထမဦးဆုံးယာရုလက်ရှိဂျပန်ခေါင်းဆောင်အဖြစ်ပလဲစိတ်ကန်းကိုတွားရောက်มาဖြစ်ပြီးသမ္မတအိုဘားမားနဲ့လည်းတွေ့ဆုံมาပါခင်ဗျာ
ကိုငင်းချန်တင်ပြခဲ့တာပါအခုတော့သောရရှင်တွေကိုတည်တခြင်းလေးတစ်ပုဒ်နဲ့ဖြောပြတင်ဆက်ပေးပါမယ်အဆိုတော့ဆိုးစင်တာထွန်းတီဆိုတဲ့စောင်းအမီတခြင်းကိုဆက်လက်နားဆင်ကြပါရှင်ဒီလောက်နဲ့ပဲကျေနပ်ကြပါရှင်
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းကြာတာပတင်းနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာဦးကျော်စင်သာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေအပြင်အမေရိကန်ပြည်ထောင်စုရဲ့အမေရိကန်အစိုးရရဲ့ဒီသဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
They came up with the idea of altering it after they'd already agreed to it in the first place. So, you know, there's a lot of misinformation.
မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီးအကဲဟောင်းဒီ Priscilla Club ပြောဆိုသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးစံမိုးဝေစူးစီးတင်ပြထားပါတယ်ရှင်
။ရိုဟင်ဂျာတွေအတွက်ကြုံနေရတဲ့ဒုက္ခအပေါ်ဒေါင်ဆန်းစုကြည်ကမတိကြိုးကြုံမပြုတ်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့စ်မှာဆောင်းပါးရှင်အောင်စောရေးသားထားတဲ့သဘောထားအမြင်ဆောင်းပါးကိုထုတ်နှုတ်တင်ပြပေးကြပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဟာရခိုင်ပြည်နယ်ကမွတ်စလင်ရိုဟင်ဂျာတွေနဲ့အတူတွေးဆညီညွတ်ကြောင်းပြတာတဲ့အနေနဲ့သူဥဆောင်ကျင်းပတဲ့ကွာလာလမ်ပူမြို့ကလူထုစီဝေးပွဲမှာဒေါအောင်ဆန်းစုကြည်ကိုစကလုံးပြင်းပြင်းထန်ထန်နဲ့တုံးဆွဲပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရပြောခွင့်ရသူကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့မလေးရှားကိုအသိပေးခဲ့ပါတယ်။ဒါကိုနာဂျစ်ကမြန်မာအစိုးရကကျုပ်ကိုမျက်စိမှိတ်ထားစေခြင်းနဲ့ကျုပ်ကိုအတန်မထွက်စေခြင်းမူဆိုပြီးတော့တုံ့ပြန်လိုက်တယ်လို့အာဆီယံပြည်ညွန်မှာဗာရေးထားတယ်လဲဆိုတော့အာဆီယံနိုင်ငံတွေဟာလူ့အခွင့်အရေးကိုတန်ဖိုးထားရမယ်ဒါကိုသူတို့မမြင်ကြဘူးလားထင်တယ်လို့ဘာသာပြန်မနေကြပါနဲ့စသဖြင့်ပြောကြားခဲ့တယ်လို့ရေးသားထားပါတယ်ဝန်ကြီးချုပ်တယောက်အနေနဲ့ဒီလိုစကားပြောတာဟာလက်ခံနိုင်စရာမရှိပါဘူးနာဂျစ်ဟာတခြားအာဆီယံခေါင်းဆောင်တွေလိုပဲလူခွင့်ရေးကိုစွန့်စွန့်တမန်ကာကွယ်စောင့်ရှောက်ခဲ့သူကြီးမဟုတ်ပါဘူး။သူဟာအဂတိလိုက်စားမှုတွေနဲ့ဆွတ်ဆွဲခံနေရတဲ့နိုင်ငံရေးသမားတယောက်သာဖြစ်ပါတယ်လို့ထောက်ပြရေးသားထားပါတယ်။မွတ်စလင်တယောက်ဖြစ်တဲ့နာဂျစ်ဟာတခြားမွတ်စလင်တွေလိုပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့မွတ်စလင်တွေရဲ့ဒုက္ခကိုစိတ်ပူကောင်းစိတ်ပူနိုင်ပါတယ်။ဒါပေမဲ့သူ့မှာတခြားနိုင်ငံရေးပါတဲ့ရည်ရွယ်ချက်လည်းရှိနေနိုင်တယ်လို့တန်တရားတွေရှိနေပါတယ်။မစ္စတာနာဂျစ်ဟာသူ့နိုင်ငံအတွင်းမှာအမေရိကန်ဒေါ်လာတန်း1000ကျော်အလွဲသုံးစားလုပ်မှုနဲ့စုံစမ်းစစ်ဆေးခံနေရတဲ့နိုင်ငံရေးအရှုပ်ရှင်းနဲ့ကြုံနေရသူတယောက်ဖြစ်တယ်ဆိုတာကိုထောက်ပြထားပါတယ်။တိတ်ခါကြာဆင်းနေတဲ့နိုင်ငံရေးသမားတယောက်ဟာအများထောက်ခံချက်ပြန်ရအောင်ကြာရှည်အာဏာဆက်လက်ထိန်းသိမ်းထားနိုင်အောင်အကြီးအကျယ်လက်စားထားတဲ့ကိစ္စကိုအယုံပြောင်းတော့အောင်နာဂျစ်အနေနဲ့အာထုတ်ကြိုးပမ်းတာမျိုးကမဖြစ်နိုင်ဘူးလားလို့မေးခွန်းထုတ်ထားပါတယ်။ပြီးခဲ့တဲ့လကဆိုရင်နာဂျစ်နှုတ်ထွက်ပေးဖို့အတွက်ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကိုတိုင်ဦးဆောင်ပြီးတော့ဆန္ဒပြခဲ့တာကိုလည်းထောက်ပြထားပါတယ်။နိုင်ငံရေးအာဏာအကန့်အသတ်သာရှိတဲ့ဒေါအောင်ဆန်းစုကြည်ဟာအတင်းဆောင်မခံတဲ့ရခိုင်ဒေသကအခြေအနေမျိုးကိုအထူးအာရုံစိုက်ကြိုးစားဖြေရှင်းနေတာပါ။သူမဟာသူတော်စင်တယောက်မဟုတ်တလို့အမှားတွေလည်းရှိနိုင်တာပါပဲလို့ရေးသားထားပါတယ်။အားလုံးကသူမအပေါ်ပုံချနေကြပါတယ်။သူမကရခိုင်ရေးကိုဦးစားပေးအစ်စ်မှာထားပြီးတော့ကြိုးစားဖြေရှင်းနေပါတယ်လို့ပြောထားတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ကိုဒေတာညဉ့်ညံ့ရေးနဲ့တည်ငြိမ်ရေးအတွက်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူစေခဲ့သူဖြစ်ပါတယ်။အခုချိန်မှာဒေါအောင်ဆန်းစုကြည်ဟာနှုတ်ဆက်နေပါတယ်။ပြောလိုက်ရင်လည်းဘသူအတွက်မှအကျိုးရှိမယ်မဟုတ်ဘူးလို့ယူဆတဲ့အတွက်မပြောတာသာဖြစ်ပါလိမ့်မယ်။ဝန်ကြီးချုပ်နာဂျစ်ခမရရဲ့နိုင်ငံရေးဇက်ရွက်ကိုရှင်းဖို့အတွက်ချနှင်းစရာနေရာလိုနေရင်တခြားနေရာမှာတွားရှာပါမြန်မာပြည်ကိုတော့လာပြီးမပတ်သက်ပါနဲ့ဆိုပြီးတော့သတိပေးခြင်းနဲ့အတူဆောင်းပါးကိုအဆုံးသတ်ထားပါတယ်အပြည့်စုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့တင်ပြချင်တာကတော့အေယာဝတီအွန်လိုင်းစာဆောင်မှာဆောင်းပါးရှင်ကျော်ဖြိုးတာရဲ့မြန်မာစစ်ကောင်းဆောင်ဟာလူအခွင့်အရေးကိုမချိုးဖောက်ပါဘူးဆိုတဲ့အချက်ကိုဆက်လက်စွဲကင်ထားတဲ့အကြောင်းခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ Nukunye, Chopa Moody, Pipuani Baresu Biro, Nanganagani, Suswe, Pioso, Wipani Rekisan, Pata Biro, Kawaye Uzijo, Bujo Muji, Meonlinga, Pecha Lightlu, Mima Lunyo Etapori, and Nine, Ubribon, Pimbagani, Tapiada, Marinjena, Mishurari, Longwa Mishi Wulu, Tanilaniga, Pioso, Lebare. Dilomio, Champeta, Mioshikae, Ubudi, Ya, Chachin, Yejuma, Pitelu, Nibido, Yoshi Lare, Malaysia, Kawaye, Uzijogo, Piola Dale, Pipare. Malaysia, when you joke Najiga, Kuala Lumpur, Rohingya, Yin, and Pata Bido, Ludu, Su, we were Jimba, be not a name away, a Guru, Pioso, like Dava. Najiga, Romanangama, Rohingya, Rigo, Lumiodong, Tapiamu, Julo, Nevare, so Bido, so Swegeda, Luida, Tabare. Tabi me, ya can be named Yabandi Daga, Chella Dinet, Renigo, Tipu, and Mood, Dren the Mari, Doyal Quingo, Anabaniga, Pipin, Taze, Pipare. HRW, Luquin, Puga, David, Media Singaro. Akulu Tamarogani Yimpe Nime Sa Chini Mango Tion So Zangwin Pidin Elu Pure Jang Satapin Yita Tavare Episongu Irawi Dog Goma Pashu Nemare
Kabamia Tegam Yamanagan Jang Trin Sambarigo Nasing Yaraba Guru English Satting and Zaleya Babi Dollar Latin Season Din Set Tavare Shin
Timpiame, idiom atongaro.
Suit yourself.
Pibari, salumbanga. SUIT suitga, diniama, criapi, tuntabi, tindora, chilupolo, deweyabi. YOURSELF, yourselfga, tintwe, tine pateta, suro, quite huni, tayai, divegaro, tintwe, tindora, chilupo. Idiom suit the white divegale, shinelu suyamaba. Mindbo, miluchina lo, minsanabe.
I don't trust your friend Tom, but if you want to lend him money, suit yourself. I don't trust your friend Tom. But if you want to lend him money, suit yourself.
Luduuga, to the bonnet, to lochine, to gowne tenau, to lo messui, idiom atonia, to go belu biomle.
Suit yourself.
Lupiolu yabari, eragaro, digrimine, timpia gede, idiom atome, pipare.
Tolla then season ten set the English setting in Zaguna Singarawa, Guru. Di Ujo Zenda, Yemma, Yetong de Chagunas, Yabam, Dibamaro, Yemma, Ke Kemiapo, Gantantaman Hom, Yinsu, the Gounsin, and Sunu Tabare. Mia Paimaha may do ye, Loyaha, Suyin Buya, Gaunello, Yamanagan, Sanya American, then Yong G. Gayhang, Priscilla, Clapcap, Yojali Barre. The chain demo, where Donald Trump, the Madaya, do let can be the now, Yemma American, Sessan ye, Yodia, Bianglin, and Yamashi Bulu, Les Subare. Priscilla Clapnet, the Ujo Zendaro, Sunny Tonga Yama, Yama, Suya, Yellow Sound, Jerune, but the Biro, Miss Clapga, Akulu, Saturn Sunny Tavareshi.
ရင်ကျော်ပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကန်လှုပ်ရှားနေရတဲ့ရန်ရင်းမျိုးကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရိုင်းရိုင်းအော်ဟစ်ငေါငန်းရန်စတာတွေလုပ်နေကြရတဲ့အပြင်မင်းမယ်စရိုက်ဆန်း
ွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးဆိုင်အစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-800-332-9554ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်စနေနေ့ညတိုက်ရိုက်တဲ့ line ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထားမှန်ဖိတ်ခေါ်ပါတယ်အခုတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်နိုင်ပါပြီရှင
် Well first of allI wouldn't say that the government has been in
အစိုးရတက်တန်းကတနှစ်မပြည့်သေးဘူးဆိုတာပထမဆုံးပြောချင်ပါတယ်။ဒါပေမဲ့အချိန်တိုအတွင်းမှာပဲအောင်မြင်မှုတွေအများကြီးရရှိနေပြီလို့ကျွန်မကတော့ထင်ပါတယ်။ဒါတွေထားပြီးတော့ငြင်းငြင်းရေးဖြစ်စဉ်ကိုကြည့်ကြအောင်ပါ။ NLD မဟုတ်တဲ့
နိုင်ငံရဲ့ရည်မှန်းချက်ကိုယ်စီရှိနေကြတဲ့တခြားအဖွဲ့အစည်းတွေကအခုငြင်းငြင်းဖြစ်စဉ်ကိုတိတ်ပြီးတော့ဝေဖန်ကြပါတယ်သူတို့ကရလက်ကောင်ချက်ချင်းလိုချင်ကြတယ်ကျမအမြင်မှာဒါဟာမဖြစ်နိုင်ပါဘူးဒီတိုက်ပွဲတွေပြစ်ပခတွေဟာနှစ်ပေါင်းများစွာအမြင့်တွေလာခဲ့တာပါဒီပြဿနာကိုဖြေရှင်းဖို့အတွက်အနည်းဆုံးမျိုးဆက်တစ်ဆက်လောက်ချိန်ယူရပါလိမ့်မယ် အခုပင်လုံးညီလာခံပုံစံလုပ်နေတာဟာရှေ့ဆက်သွားဖို့မှန်ကန်တဲ့ပုံစံလို့ထင်ပါတယ်ဒါပေမဲ့ရှေ့လျခက်ခဲပါလိမ့်မယ်အခုငင်းငယ်ဖြစ်စဉ်ကိုကြည့်ရင်တိုင်းသားလူနည်းစုအဖွဲ့တချို့ဟာတိုက်ပွဲသစ်တွေစတင်နေကြတာတွေ့ရပါတယ်ဒီအတွက်ကျွန်မအထူးကိုစိုးရိမ်ပါတယ်သူတို့ကတက်မတော်ကိုအပြစ်တင်ကြတယ်ရှမ်းနဲ့ကချင်မှာတက်မတော်ရဲ့ထိုးစစ်ရက်ဖို့လိုပါတယ်ဒါပေမဲ့ဒီမြောက်ပ jang di kaisa ma NLD ne Duang San Suu Kyi wo apit tin me so yin ma man ma u
di shan nan kachin di da ma tamno ye thu si ko yap phu lu le lo presida so ro Duang San Suu Kyi a ni ne di su ye nyin nyan ye san da a dai tamro lai na la aung lou saung hnin me swae saung hnin me lo tin ma da la
well I think the tamro will come along on its own if
okay dai yin da rui ga tabo tu ni che ta khu wo di a long ga တပောင်းတစီတဲ့ပါဝင်လက်ခံကြမယ်ဆိုရင်တက်မရောသူ့အလိုလိုပါဝင်လာပါလိမ့်မယ်တိုင်းရင်းသားတွေကအခုဒီအဲ့ဒီလိုမပါဝင်ကြပါဘူးအားလုံးညှိနှိုင်းထားတဲ့ပြည်လုံးချုပ်ပြစ်ခတ်ရေးဆွဲရေးကိုတိုင်းရင်းသား၈ဖွဲ့၉ဖွဲ့ပဲလက်မှတ်ထိုးကြတယ်ပါဝင်ဆွေးနွေးခဲ့ကြတဲ့ကြံအဖွဲ့တွေကလည်းအခြေခံအဖြစ်သဘောတူခဲ့ကြတာပါဆိုတော့ဆက်လက်ပြီးတော့အပေးအယူလုပ်ကြရမှာပါအထူးသဖြင့်ဒီမြောက်ပိုင်းမဟာမိတ်တွေပါပါဝင်လာရင်တက်မတော်လဲပါလာမှာပဲလို့ကျမကတော့ယုံကြည်ပါတယ်
။ဒါပေမဲ့ပရစီလာအဲ့လိုလက်မှတ်မထိုးတဲ့အဖွဲ့တွေကအဲ့ဒီ NCA လို့ခေါ်တဲ့ပြည်လုံးကျွတ်အပြည့်အစဲရေးကိုပြန်ပြင်ပေးပါဒီချက်ဒီချက်ကိုဆိုပြီးတော့သူကအဆိုပြုတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကဒီဟာကိုဘာမှပြန်မပြင်ပေးနဲ့အရင်မူရင်းအတိုင်းပဲထုတ်ပြန်ပြီးတော့လက်မှတ်ရေးဖို့ပြန်ခိုင်းနေတာတွေ့ရပါတယ်။အဲ့ဒါကြတော့
Well they came up with the idea of altering it after they'd already
ပထမတစ်ချက်ကျမပြောချင်တာကသူတို့သဘောတူပြီးသားအချက်တွေကိုပဲသူတို့ကပြန်ပြင်ရမယ်ဆိုပြီးတော့လှုပ်လာကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းမှားတွေကလည်းအများကြီးပါပဲ။ငញ្ញញရေးဖြစ်စဉ်စပြီးတဲ့နောက်ဒီအစ်တက်ဖွဲ့စည်းလာတဲ့အုပ်စုတွေလည်းရှိပါတယ်ဒါကဘာသဘောလဲဒီ TNLA AA စတာတွေတခါ MNDAA လည်းပြန်ပေါ်လာပြန်ပါတယ်ဒီပြဿနာတွေကမျိုးစုံပဲကျမအမြင်မှာတော့ဒါတွေဟာငញ្ញញရေးဖြစ်စဉ်တွေကအမျက်ထုတ်ဖို့ကြိုးပမ်းနေတာပဲသူတို့ရည်ရွယ်ချက်ကိုအထူးတန်တရားဖြစ်ပါတယ
်ဒီမြောက်ပိုင်းမဟာမိတ်ကိစ္စမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုမြင်ပါသလဲတရုတ်ဟာသူတို့နောက်ွယ်ကရှိနေတယ်လို့များဆိုနိုင်မလားကျွန်တော်တို့
I don't think that Chinais provoking.
Now by Mahamait တွေရဲ့မကြသေးခင်ကလုပ်ရက်တွေဟာတရုတ်ကဆွပေးတယ်လို့မထင်ပါဘူး။သူတို့သဘောနဲ့သူတို့လုပ်တဲ့ကိစ္စသာဖြစ်ပါတယ်။တရုတ်ပါဝင်ပတ်သက်တယ်ဆိုတာကတော့မလွဲမရှောင်တာတဲ့ကိစ္စပါ။ဒီတိုက်ပွဲတွေအားလုံးတရုတ်နယ်စပ်မှာဖြစ်နေတာပါ။ဒုက္ခသည်တွေကလည်းတရုတ်ဘက်ကိုထွက်ပြေးနေကြပါတယ်။ဆိုတော့တရုတ်အကျိုးစီးပွားနဲ့ဆက်ဆက်နေပါတယ်။ဒီနေရာမှာကျွန်မအထင်ပြောရမယ်ဆိုရင်တော့လေဒီတရုတ်အနေနဲ့ကလည်းမြောက်ပိုင်းမဟာမိတ်တွေကိုဒီလိုမျိုးမလုပ်ဖို့ဟန်တာခဲလိမ့်မယ်လို့ဒါကျွန်မကတော့ထင်ပါတယ်ပြီးတော့ဒီတိုက်ပွဲတွေဖြစ်အောင်လှုံ့ဆော်ပေးရလောက်အောင်လေတရုတ်အတွက်အကျိုးအမြတ်တစ်စုံတရာရှိလာနိုင်စရာမရှိပါဘူ
းဆိုရင်အခုဖြစ်နေတဲ့ပြဿနာပြည်လဲရေးမှာကောတရုတ်အနေနဲ့တစ်စုံတရာဖိအားပေးနိုင်မဲ့သဘောတွေ့ရပါလားဖိအားပေးနိုင်မဲ့အလားအလာရှိရထင်ပါသလား
Well, I think the government in Naypyidaw has been talking with China all along.
မြန်မာဆိုရကဒီရေးအတွက်တရုတ်နဲ့ဆွေးနွေးမှုတွေလုပ်နေတယ်ဆိုတာကိုတော့သိရပါတယ်။ဒါတွေဟာကောင်းတဲ့လုပ်ရပါပဲ။တရုတ်ဘက်ကလည်းကူညီရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ်တွေပေါ်ဖိအားသုံးနိုင်တဲ့အခြေအနေတိတ်မရှိဘူးလို့တော့ထင်ပါတယ
်။ဒီညမှာနောက်ထပ်မေးချင်ရှိတာကတော့အခုကြံခိုင်ဖွံ့ဖြိုးရေးတို့တိုင်းသားစည်းလုံးညွေပါတီအပါအဝင်နိုင်ငံရေးပါတီတချို့ကဒီရေးဟာအတိုင်းပြည်ရဲ့လုံခြုံရေးအတွက်ကြီးမားတဲ့စင်ကာပူတရားဖြစ်လာနေတယ်။ဒါကြောင့်နိုင်ငံတော်ကကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးခေါ်ပြီးတော့ဒါကိုဆွေးနွေးပါလို့တောင်းဆိုနေကြပါတယ်။သုံးသပ်သူတချို့ကတော့ဒီပါတီဟာစစ်တပ်အတွက်လမ်းကြောင်းပင်းနေတယ်လို့ဆိုနေကြပါတယ
်။ Well, if you consider where those parties came from, of course it is.
ဒီပါတီတွေဘယ်ကလာတယ်ဆိုတာကိုကြည့်ရင်တော့အဲ့ဒီသုံးသပ်ချက်ဟာလုံးဝကိုဖြစ်နိုင်ပါတယ်။ပါတီနှစ်ခုစလုံးစစ်တပ်ကဖန်ပြီးခဲ့တာပါ။ဆိုတော့သူတို့ကဒီစစ်တပ်အတွက်လမ်းကြောင်းပေးနေတာပါပဲဒါပေမဲ့စစ်တပ်ကခိုင်းလို့ဒီလိုပြောနေရတာလို့တော့ကျွန်မမပြောလို့ပါဘူးဒီကာကွယ်ရေးနဲ့လုံခြုံရေးကော်မတီဆိုတာ2008ဖွဲ့စည်းပုံထဲမှာစစ်တပ်ကထည့်သွင်းရေးဆွဲထားတာပ
ါဒီလုံခြုံရေးအခြေအနေဆိုးတယ်လို့ပြောကြတဲ့အထက်မှာအဆိုးဆုံးအခြေအနေကတော့ရခိုင်ပြည်မြောက်ပိုင်းဘူးစီရောင်မောင်နှောဒေသဖြစ်ပါတယ်အဲ့ဒီဒေသမှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပွားနေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပါတယ်
အစိုးရကတော့ဒါကိုညှင်းဆန်တယ်ဒါမှမဟုတ်ပါဘူးလို့ဆိုပါတယ်ဆိုတော့ဒီအစိုးရရဲ့ပြောဆိုမှုနဲ့နိုင်ငံတကာအဆိုင်အဝိုင်းတို့ကမ္ဘာမီဒီယာလောကရဲ့ပြောဆိုချက်တွေနဲ့အကြမ်းမှပရစီဒါဘယ်လိုမြင်ပါလဲဒ
ါ Well it's very hard to tell what the truth is if they don't allow
Okay ကျွန်မအမြင်ကတော့ဒီလူတွေကိုအဲ့ဒီဒေတာစီတွားရောက်ခွင့်မပြုရင်ဒေတာကန်နေနဲ့တွေ့ဆုံမေးမြန်းပြောဆိုခွင့်မပြုရင်ဘာဖြစ်နေလဲဆိုတာအတိအကျပြောဖို့ကတော့တိတ်ခတ်ပါတယ်အခုကော်ဖီအနန်ကိုမောင်တော်တွားခွင့်ပြုတာတိတ်ကောင်းတဲ့လက္ခဏာတရက်ပါပဲဒါဟာဖွင့်ပေးလိုက်တဲ့သဘောပါပဲဒါပေမဲ့အစိုးရအနေနဲ့အဲ့ဒီမှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိအောင်ဖန်တီးပေးဖို့လိုမယ်လို့တော့ကျွန်မထင်ပါတယ်အခုမှားယွင်းတဲ့ကောလာဟာလတွေပြန့်နှံ့နေတာအမှန်ပဲဖြစ်ပါတယ်ဒါတွေကိုတိုက်ဖြတ်ခြင်းနဲ့ဆိုရင်လာရောက်စုံစမ်းနိုင်အောင်လို့ဖွင့်ပေးတင်ပါတယ်အဲ့ဒီဒေတာအခြေအနေကိုစုံစမ်းစစ်ဆေးပြီးတော့အစီရင်ခံဖို့ကော်မရှင်တရက်လည်းဖွဲ့စည်းပေးလိုက်တယ်လို့သိရပါတယ်ပေါ်ထွက်လာမယ့်အစီရင်ခံစာကိုစောင့်ကြည့်ရပါလိမ့်မယ်ဒါပေမဲ့အရင်အတွေ့အကြုံတွေအတိုင်းပြောရမယ်ဆိုရင်တော့ဒီကိစ္စအများပြားဟာဆိုးဆိုးဝါးဝါပုံကြီးချဲ့ထားတယ်ဆိုတာကိုတွေ့ရပါတယ်ဒါဟာကောလာဟာလသမားတွေကလှုပ်ကြံဖန်တီးပြီးတော့နိုင်ငံတကာသတင်းလောကထဲကိုထည့်ပေးကြပါတယ်ဒီလိုနဲ့ဟုတ်တရားရောင်ဖြစ်သွားတော့တာပါပဲဆိုတော့တကယ်အချက်လက်ကိုပဂရီအခြေအနေကိုစုံစမ်းစစ်ဆေးနိုင်အောင်လို့ဒီအစိုးရကခွင့်ပြုလိုက်မယ်ဆိုရင်တော့ထင်ချေးနဲ့ပြောဆိုမှုတွေအမြန်ဆုံးပြောက်ွယ်သွားပါလိမ့်မယ
်ကော်ဖီအန်ဒ်ကော်မရှင်အနေနဲ့ကောဒီလိုကောလာဟလတွေပြန့်နှံ့နေတဲ့နိုင်ငံတကာသတင်းလောကကလူခွင့်ရေးလှုပ်ရှားသူတွေရဲ့အပေါ်မှာဩဇာသက်ရောက်မှုရှိမယ်ထင်ပါလား
Well I think the Kofi Annan Commission would bring some balance to bear
ကော်ဖီအန်ဒ်ကော်မရှင်အနေနဲ့ရှိနေတဲ့တစ်ဖက်သက်ဆွဆွဲပြောဆိုနေမှုတွေကိုမြင်းမြတ်တတ်တာဖြစ်စေနိုင်နိုင်မယ်လို့တော့ကျွန်မထင်ပါတယ်ဟုတ်ပါတယ်ဒါကြောင့်လည်းဒီနိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ကော်ဖီအန်ဒ်ကော်မရှင်ဟာနိုင်ငံတကာအတိုင်းဝိုင်းစီရောက်ရှိနေတဲ့သတင်းတွေကိုမျှတမှုရှိအောင်စွန့်ဆောင်နိုင်မယ်လို့မျှော်လင့်ပြီးတော့ဖွဲ့စည်းပေးခဲ့တာဖြစ်ပါလိမ့်မယ
်ပစီလာရဲ့နောက်တစ်ခုမေးချင်တာကတော့မြန်မာပြည်သူတွေအများစုနဲ့မကပါဘူးတပြည်လုံးကစိတ်ဝင်စားနေတဲ့ကိစ္စတစ်ခုဖြစ်ပါတယ်အဲ့ဒါကတော့ Donald Trump သမ္မတရာထူးကိုလက်ခံပြီးမြန်မာနိုင်ငံဆိုင်ရာမူဝါဒဘယ်လိုဖြစ်လာမလဲဆိုတာပဲဖြစ်ပါတယ်
Well I think a lot of Americans are interested in that too I would imagine that we're not going to see any change
in the American နေအများအပြားကလည်းအလားတူဒါကိုပဲစိတ်ဝင်စားနေကြတာပါဒီနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးမှာလောလောဆယ်ဒီအပြောင်းလဲတစုံတရာတွေ့ရလိမ့်မယ်လို့တော့ကျွန်မတော့မထင်ပါဘူးဘာကြောင့်လဲဆိုတော့အစိုးရအသစ်တက်လာရင်တခြားဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကအများကြီးရှိသေးတယ်လေပြီးတော့ဒီအရှိအလေပိုင်းပင်လယ်ကွေးဒေသအီရတ်စတဲ့ကမ္ဘာ့အကျန်နေရာတွေမှာအရေးကြီးဖြစ်နေတဲ့ကိစ္စတွေအများကြီးပါပဲနောက်တစ်ခုဒီမြန်မာအမေရိကန်နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာဗန္ဓာရေးကဏ္ဍပိတ်ဆို့ဒဏ်ခတ်မှုတွေကိုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းဒီအင်မတန်တည်ငြိမ်တဲ့လမ်းကြောင်းကိုရောက်ရှိနေပါပြီအဲ့ဒီနောက်ဒီရှေ့ဆက်ဆောင်ရွက်ဖို့ဟာနှစ်နိုင်ငံဆွေးနွေးညှိနှိုင်းရေးအဖွဲ့တစ်ခုကိုလည်းဖွဲ့စည်းထားပြီးပါပြီအခက်အခဲတွေကိုကင်တွယ်ဖြေရှင်းဖို့အတွက်ပါဒါကြောင့်ဒီမီဒီယာတွေပေါ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အော်ဟစ်နေစရာလည်းမရှိတော့ပါဘူးဆိုတော့ဒီအမေရိကန်အစိုးရထိပ်ပိုင်းတွေအနေနဲ့ပေါ့လေအပြောင်းလဲရှိရှိမရှိရှိရှိဒီမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာပုံမှန်လမ်းကြောင်းအတိုင်းဆက်ပြီးသွားလိမ့်မယ်လို့တော့ကျွန်မတော့ယုံကြည်ပါတယ်ရှင
်ဟုတ်ပြီပရက်စတာဒီနေရာမှာဒီနှစ်နိုင်ငံဆက်ဆံရေးဆိုတာကဒေတာတစ်ခုလုံးအထိချက်ထွင်ပြီးတော့ကြည့်မယ်ဆိုရင်တော့ခင်ဗျာဥပမာအာဆီယံကိစ္စတရုတ်ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုထက်တွက်လာမယ်ဆိုရင်မြန်မာအမေရိကန်ဆက်ဆံရေးကိုဘယ်လိုရိုက်ခတ်အောင်မထင်ပါလဲ
Well I think that's a bigger question and I can't really answer it yet It really depends upon how the new
ဒါကပို့ပြီးတော့ကြီးကျယ်တဲ့မေးခွန်းဖြစ်ပါတယ်ကျွန်မအနေနဲ့မဖြေနိုင်သေးပါဘူးတက်လာမဲ့သမ္မတအသင်းနဲ့အစိုးရအသစ်အပေါ်မူတည်ပါလိမ့်မယ်သူတို့ကဒီတရုတ်နဲ့ဘယ်လိုဆက်ဆံလာမလဲကျမတို့ရဲ့အရှေ့အာရှမဟာမိတ်တွေဖြစ်ကြတဲ့ဒီတောင်ကိုရီးယားနဲ့ဂျပန်တို့နဲ့ဘယ်လိုဆက်ဆံလာမလဲဒါအပြင်ဒီဖိလစ်ပိုင်သမရလုံနေပုံကိုလည်းစောင့်ကြည့်နေရပါတယ်ဒါကလည်းအပြတ်မပြောနိုင်သေးတဲ့ကိစ္စပါမြန်မာနဲ့ဓာတ်ရိုက်မပတ်သက်သေးပေမဲ့အာဆီယံနဲ့ပတ်သက်လို့ကတော့အပြောင်းလဲတချို့ဖြစ်လာနေပါပြီသမရတစ်တက်လာပြီးသမရတစ်တယောက်တက်လာပြီး2လ3လအတွင်းတစ်ခုခုဖြစ်တတ်တာကတော့အဆင်လာပါပဲအစိုးရတည်းရဲ့ဆုံးဖြတ်ချက်ချတဲ့ရန်တရားကိုစမ်းသပ်မှုတွေလို့ပဲဆိုရပါလိမ့်မယ်။ George W. Bush သမ္မတဖြစ်ခါစားကဆိုရင်တရုတ်နဲ့ပြဿနာတက်ခဲ့ရတာရှိပါတယ်။နောက်ကျမှပြည်လည်သွားခဲ့တာပါ။ဒီလိုသွေးရိုးဆက်တဲ့ပြဿနာတွေကအများအားရှိတတ်ပါတယ်။ဆိုတော့ကျမတို့အနေနဲ့ကအစိုးဆုံးအခြေအနေအတွက်ထိုင်ကုန်ခပတ်ကိုမြင်မြင်စီးထားရပါလိမ့်မယ်။အခုလောလောဆယ်မှာ TPP လို့ခေါ်တဲ့ Pacific တစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ပြတ်သွားရတာဟာ American ပြည်ထောင်စုနဲ့တကွာအဲ့ဒီမှာပူးပေါင်းပါဝင်ခြင်းသူတွေအတွက်
Yeah,
I mean, it plays into China's hands. There's no question about it. And now they're moving ahead very rapidly.
ဟုတ်ပါတယ်ဟုတ်ပါတယ်ဒီတရုတ်စိတ်တိုင်းကြဖြစ်သွားတာပေါ့မေးစရာတော့မလိုပါဘူးအခုသူတို့စိတ်တိုင်းကြဒီကုန်သွယ်ရေးသဘောတူညီချက်ကိုသူတို့အစောတလင်းဆက်လက်ပြီးတော့လှုပ်ဆောင်နေပါပြီဒါပေမဲ့ကျမတို့အားလုံးအတွက်ကတော့တကယ်ကိုဆုံးရှုံးမှုပါပဲဘယ်လိုဖြစ်လာအောင်မလဲဆိုတာစောင့်ကြည့်ရမှာပေါ့ရှင်
ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံဒီဂျော့ချ်တောင်းတက္ကသိုလ်မှာကိန်းဂဏန်းဆိုင်ရာသိပ္ပံမဟာဘွဲ့သင်တန်းတက်နေတဲ့မတ်အိတ်တက်ငုံရဲ့အမိကိုနားဆင်ရပါမယ်မတ်မိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင်ဟိုတိုးတက်နိုင်နေနိုင်ငံဒီမှာကြည့်လိုက်မယ်ဆိုလို့ရှ
ဟိုဥဆောင်ရုံတွေမှာကပဲနိုင်ငံတွေကဥဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဆိုရှင်ကမိန်းကလေးတွေတော်တော်များများကသူ secretary job တို့ office assistant job တို့တောင်းနေရင်ကျေနပ်မယ်လို့ထင်နေကြရတယ်ပြီးတော့အိမ်ထောင်ပြုတာကိုကိုကလေးရှိလာမယ်ဆိုရှင်ကလည်းဟိုအိမ်ထောင်အိမ်ရှင်မအဖြစ်ဖြစ်သွားကြတာကြီးများပါတယ်အလုပ်ခွင့်မမရှိနေတော့ဘဲနဲ့အဲ့ဟာသူတို့ရွေးချယ်တာမဟုတ်ဘဲနဲ့ society ကလူမှုတိုင်းဝိုင်းကပြောလို့လောက်ရတာမျိုးဖြစ်နေတာမဖြစ်တင်ပါဘူးမျိုးသမီးများသူတို့ပြောဆိုပိုင်ခွင့်ရှိတယ်ပြီးခါကြတော့သူတို့မလုပ်ချင်တာလေပညာသင်ချင်တယ်ဆိုလည်းပညာသင်ခွင့်ရှိတယ်ပြီးအလုပ်ဆိုလို့ရှင်တယ်ဒီအလုပ်လုပ်ချင်တယ်ဆိုလို့ရှင်တယ်လုပ်ခွင့်ရှိတယ်ပြောရေးဆိုပြောခွင့်ဆိုခွင့်ရှိတယ်သူတို့ဘဝမှာဘာဖြစ်မလဲဆိုတဲ့ဥစ္စာကိုမျိုးသမီးတွေကအဲ့လိုအခွင့်အရေးပိုရှိလာမယ်အလုပ်အခွင့်မှာပို့ပြီးတော့နေရာယူလာမယ်ဆိုလို့ရှင်ရအမျိုးသားတွေရဲ့အခွင့်အရေးတွေကိုချင်းချောက်တို့ဖြစ်လာနိုင်ပါတယ်ဒါပေမဲ့အဲ့လိုမျိုးဆိုလို့ရှင်ကမျိုးသမီးတွေပို့ပြီးတော့ပါဝင်ခဲ့လို့ရှင်ကပြင်ဆင်မှုတွေပိုများလာပြီးခါကြတော့နိုင်ငံတကာပို့ပြီးတော့ပညာသင်ယူကြမယ်ဟို skills တွေထပ်ပြီးတော့သင်ယူကြမယ်အဲ့ဒါဆိုလို့ရှင်ကနိုင်ငံရော company တွေရောဘယ်ဟာမဆိုပို့ပြီးတော့တိုးတက်လာမှာပဲလူကိုယ်တိုင်ကလည်းတိုးတက်လာပို့အခွင့်အရေးပို့ပြီးတော့ရှိသွားတာပေါ့ဒါပေမဲ့အဲ့လိုမှမဟုတ်ဘဲနဲ့မျိုးသမီးတွေကိုအိမ်မှာပဲဟိုချက်ပြုတ်ကလေးထိန်းပဲလှောက်ခိုင်းထားမယ်ဆိုခါကြလို့ရှင်မျိုးသားတွေကလည်းဘာမှပြိုင်ဆိုင်မရှိရဲ့အတွက်ကြောင့်မလို့သူတို့ဟာသူဒီအိမ်မဒီအိမ်မဆက်နေသွားမယ်ဆိုလို့ရှင်နိုင်ငံတိုးတက်ဖို့ကလည်းအခွင့်အရေးနေပါလာမယ်မျိုးသားတွေကလည်းအမျိုးသမီးတွေကိုအခွင့်အရေးပို့ပေးတဲ့နည်းဟိုအင်ထောင်ကြပြီပဲဖြစ်ဖြစ်ကိုယ့်ရဲ့မောင်နှမညီမပဲဖြစ်ဖြစ်အမိပါအမိပဲဖြစ်ဖြစ်သူတို့ဘာလိုချင်လဲဘာလုပ်ချင်တာလဲဆိုရဲဟာကိုမေးပြီးရောကိုကူကြီးပေးတင်တယ်လို့ထင်ပါတယ်ဟိုအိမ်မှာပဲနေတင်တယ်အိမ်မှာပဲနေရမယ်လို့မဟုတ်ပဲနဲ့ဒီခါကျတော့ဟို secretary job နဲ့ပဲကြီးနိုင်မယ်ဆိုတာလည်းမဟုတ်ပဲနဲ့ပညာထပ်တင်ခြင်းနဲ့ဆိုရဲ skill ထပ်တင်ခြင်းနဲ့ဆိုရဲတင်ဖို့ကူကြီးပေးတင်တယ်လို့ထင်ပါတယ်အဲ့မှာနိုင်ငံတကာအကုန်လုံးတိုးတက်လာမှာအမျိုးသမီးတွေကလည်းကိုကိုပြောခွင့်ဆိုခွင့်ရှိရဲဆိုတော့မမေ့တင်ပါဘူးကိုဘွားကိုဘာလို့ရှင်းတာလဲဆိုတော့ကိုကဆုံးဖြတ်ပိုင်ခွင့်အရှိဆုံးပါပဲဒီမှာဆိုလို့ရှင်အဲ့လိုကိုဘာလို့ရှင်းတာလဲကိုဘာပြောရှင်းတာလဲဆွေးနွေးဝေးမှာဆိုလို့ရှင်ကိုယ်တိုင်ဝင်ပြောတာကိုမဟုတ်မရှုံးရဘူးအကုန်ကအားပေးတင်နေအဲ့လိုမျိုးလေဖြစ်လာတင်နေလို့ထင်ပါတယ်မြန်မာနိုင်ငံတိုးတက်လာမယ်ဆိုခါကြလို့ရှင်အဲ့ဒီဟာမှလည်းပို့ပြီးတော့တိုးတက်လာနိုင်မှာပါမဟုတ်လို့ရှင်ကဒီနိုင်ငံကခြားမျိုးသမီးတွေမျိုးသမီးစုမပါဘဲနဲ့ဖြစ်နေမှာပေါ့အဲ့လိုမျိုးကြောင့်မလို့မျိုးသမီးတွေကိုလည်းအခွင့်အရေးပို့ရလာဖို့အတွက်ကြောင့်မလို့ပို့ရလာပို့အတွက်ကိုအမျိုးသားတွေကလည်းကူညီပေးပြီးခါကြတော့ရှိသမျှအမျိုးသမီးကလည်းအမျိုးသမီးချင်းချင်းကိုဖေးမှကူညီပြီးရောခါကြတော့နိုင်ငံရောတိုးတက်လာအောင်မျိုးသမီးတွေရဲ့ဘဝနေထိုင်ရေးလည်းပို့ပြီးတိုးတက်လာအောင်ကူညီပေးတဲ့နည်းလို့ထင်တယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ IS သွေးကြတွေတင်လာတဲ့မိုးဆူးမြို့လွတ်မြောက်ရေးအတွက်အလင်းအမြန်လှုပ်ဆောင်နေကြပါတယ်။မဟာမိတ်တပ်တွေရဲ့အပြေအဝထောက်ပံ့မှုရတာတဲ့ အီရတ်လုံညုံရေးတပ်တွေဟာမိုဆွန်းမြို့လွတ်မြောက်ဖို့ IS တပ်တွေခုခံနေတဲ့ကြားကပဲရက်ွက်တခုချင်းစီကိုထိုးစစ်ဆင်တိုက်ခိုက်ပြီးမြို့တွေကြေးရွာတွေအတော်များများကိုသိမ်းပိုက်ခဲ့ပြီးဖြစ်ပါတယ်။2014ခုနှစ်ကတည်းက IS အဖွဲ့ရဲ့အုပ်ချုပ်မှုအောက်မှာရောက်ခဲ့တဲ့မိုဆွန်းမြို့မှာလူဦးရေပြန့်မြတသန်းခွဲလောက်နေထိုင်တာဖြစ်ပါတယ်။မြို့ကန်တွေကို IS တပ်တွေကလူသားဒိုင်းတပ်ဖွဲ့အုံပြုရင်သူတို့ကိုစန့်ကျင်မဲ့ရဲသားတွေရဲ့လှုပ်ရှားမှုကိုထိန်းချုပ်လာခဲ့တာဖြစ်ပါတယ်။မိုးဆူးမြို့လွတ်မြောက်ရေးလှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ဟာရဲသားတွေရဲ့အသက်ကိုအကာအကွယ်ပေးနိုင်ဖို့ပဲဖြစ်တယ်လို့ IS ဘွဲ့ကိုတံပြန်တိုက်ခတ်ရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ဆိုင်ရာသမရရဲ့အထူးကိုယ်စားလှယ် Brad McGuck ကပြောပါတယ်။အဲ့လိုပဲလုံခြုံရေးတပ်ဖွဲ့ဝင်အားလုံးကိုအီရတ်ဝန်ကြီးချုပ် Haida Abadi ကညွှန်ကြားထားတာဖြစ်ကြောင်းရဲသားတွေကိုလူသားတိုင်းအဖြစ်သုံးနေတဲ့ရန်သူ IS အဖွဲ့နဲ့ရင်ဆိုင်နေရချင်းဖြစ်ကြောင်း IS တပ်ဖွဲ့တွေလမ်းဖြတ်ကူးတဲ့အခါဖြစ်ဖြစ်မိသားစုဝင်တွေကိုတွားတွေ့တဲ့အခါဖြစ်ဖြစ်အရသားတွေကိုလူသားအတိုင်းအဖြစ်အသုံးပြုလို့ရှိသလိုအသေးခံဘုံတွေချိတ်လွယ်ထားရင်အရသားတွေရဲ့နေအိမ်ထဲမှာပုံအောင်နေတတ်ကြကြောင်းဒီလိုရက်ဆက်ကြမ်းကြုတ်တဲ့ရန်သူတွေရှိနေတာကြောင့်လဲဒီလွတ်မြောက်မှုစစ်စင်ရေးအတွက်အချိန်ယူရမှာဖြစ်ကြောင်းမက်ဂတ်ကပြောပါတယ်ကျွန်တော်တို့အနေနဲ့အရသားတွေရဲ့အသက်ကိုကာကွယ်ပေးနေပါတယ်IS သွေးကြွတွေကိုသာအတိအကျပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။လေကြောင်းစစ်ဆင်မှုတမိုင်းမှာလည်းဒါဟာပြစ်မှတ်ကိုအတိအကျဆုံးထိမှန်နိုင်စေတဲ့တိုက်ခိုက်မှုမျိုးဖြစ်ပါတယ်။အခုထိလေကြောင်းတိုက်ခိုက်မှု 16,000 ရှိနေပြီးစစ်တမိုင်းမှာဒီလောက်တိကျတဲ့လေကြောင်းစစ်ဆင်မှုမျိုးအရင်ကမရှိခဲ့ပါဘူး။ဒီတိုင်းဆက်လုပ်သွားမှာဖြစ်ပေမဲ့အခက်အခဲတွေတော့ရှိနေမှာပါ။အချိန်လေးကောင်းတဲ့နေ့ရှိသလိုဆိုးတဲ့နေ့လည်းရှိနေပြီးခုချိန်ထိစစ်ဆင်ရေးတစ်ခုလုံးခြုံကျင်ရင်တော့မှန်းထားတဲ့အတိုင်းဖြစ်နေပါတယ်လို့ Brad McGuck ကပြောကြားခဲ့ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ဂျာတာပရေးမနစ်မနစ်ဒီ radio အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့ကြာသာပတိညနေခင်း radio အစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီထိ line တိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မြတ်သက်ကြီးညာပေးပါမယ်ရှင
် American ရွေးကောက်ခံသမ္မတ Donald Trump ကနဗန်းဖွဲ့အုပ်ချုပ်ရေးအရာရှိဟောင်း Lyndon McMahon ကိုအသေးစားစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုအဖြစ်ရွေးချယ်လိုက်သလိုဇီဝလောင်စာထုတ်လုပ်မှုကိုပံ့ပိုးပေးနေသူရှေ့နေ Scott Perry ကိုတဘောဝဝန်ကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်ရွေးချယ်လိုက်ပါတယ်။အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းဆိုင်ရာပြဿနာများပြားပြီးရှုပ်ထွေးလာတဲ့အမိမေလုံခြုံရေးဝန်ကြီးဌာနအတွက်တော့အငိမ့်စားရေးသက်ဗိုလ်ချုပ်ကြီး John Kerry ကိုရွေးချယ်လိုက်ပါပြီ။နေတိုးဖွဲ့ရဲ့ခေါင်းဆောင်အတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီး Jens Stoltenberg ကရုရှားနိုင်ငံပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဆက်လက်ပြီးထားရှိဖို့အတွက်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနေပါတယ်။ Brussels မှာကျင်းပတဲ့ NATO အဖွဲ့နိုင်ငံချိုင်းဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးအပြီးမှာအခုလိုတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ Syria နိုင်ငံက IS တွေ့ကြောအဖွဲ့မှာခေါင်းဆောင်ပိုင်းတချို့ထွက်ပြေးနေတာတွေ့ရပြီး Syria တပ်ပုံတွေထိန်းချုပ်ထားတဲ့နယ်မြေရဲမှာမကြာသေးခင်ကပေ IS ထိတ်တန့်တက်မှုနှစ်ဦးထွက်ပြေးသွားခဲ့တယ်လို့ဒေသခံတွေနဲ့စောင့်ကြည့်အဖွဲ့ကနေပြောကြားလိုက်ပါတယ်။တူနီရှားကနေရောက်လာတဲ့ထိတ်တန့်တက်မှုတွေနဲ့အီဂျစ်ဘက်ကလာတဲ့တချို့နောက်လိုက်တွင်ဟာဆီးရီးယားက IS အဖွဲ့ရဲ့မြို့တော်ဖြစ်ခေါ်ဆိုတဲ့ရက်ကာမြို့ကိုဆွန့်ခွာပြီးဆီးရီးယားအနောက်မြောက်ပိုင်းကတပုံတွေထိန်းချုပ်ချထားတဲ့အစ်တလစ်မြို့စီကိုထွက်ပြေးသွားကြတာဖြစ်ပါတယ်။တချိန်ထဲမှာပဲဆီးရီးယားနိုင်ငံအလက်ပိုမြို့မှာအဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့အမေရိကန်ဥဆောင်တဲ့ညံပေါင်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်။မြို့ရင်းပိတ်မှုနေသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးတာတွေကိုနှောက်ယှက်ဖို့ကြိုးစားမှုနဲ့လည်းရုရှားတွေကိုအပြစ်တင်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းစူမထရာကျွန်းထိပ်ဖြားအာချဲပြည်နယ်ထဲမှာလူပေါင်း69ဦးသေဆုံးခဲ့ရတဲ့ပြင်းထန်တဲ့ငလျင်လှုပ်ခတ်ခဲ့တဲ့နောက်ပိုင်းဗုဒ္ဓဖူးနေမှာအင်ဒိုနီးရှားအာဏာပိုင်တွေကအဲ့ဒီဒေသကိုသတင်းနှစ်ပတ်ကြာအရေးပေါ်အခြေအနေဖြစ်နေကြေညာလိုက်ပါတယ
်။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့နယ်လ်ဆန်လိုပတ်ဖြစ်ပါတယ်။ကြာတာပရင်းနဲ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်ပါ
This program has come to you from the Voice of America, Washington.